ကရားပြည်နယ်ဒေသအခေါ်ကရင်နီပြည်ကမြို့တော်လွိုက်ကော်အပါအဝင်နေရာဒေသတော်တော်များများမှာဂျွန်လ29ရက်ပနက်ပိုင်းကစပြီးတော့ဖုန်းခေါ်လို့မရတဲ့အပြင်မိုဘိုင်းအင်တာနက်ရော Wi-Fi အင်တာနက်တွေပါအသုံးပြုလို့မရတော့ဘူးဆိုပြီးတော့ဒေသခံတွေကပြောပါနေ။ချွင်းချက်အနေနဲ့ Mytel နဲ့ MPD စင်ကတ်နှစ်ခုသာဖုန်းခေါ်လို့ရပြီးတော့အင်တာနက်ကတော့လုံးဝမရဘူးဆိုပြီးလွိုက်ကော်ဒေသခံတယောက်က VOE ကိုပြောပါတယ်
။အော်မင်းမနေ့ကမနေ့စနေလောက်ရပါဗျာ။ဒီနေ့လည်းတော့ဆုံးပြောင်း WiFi နဲ့ကုန်ချက်။နောက်မှကျေတမျိုးလောက်ရတယ်။ဒီနေ့မျက်စိအရလည်းလိုင်းမကောင်း။တယ်လီနောမရတော့ဘူး။ကိုယ်ကြည့်မရတော့ဘူး။နောက်အဲ့ဒီကနေတော့ဖုန်းခေါ်လို့ရတယ်ခိုင်းတယ်။ဒီနေ့တော့လုံးမရတော့ဘူး။အော်တော့တမျိုးလုံးလို့ညို့ဖို့ကမှမဟုတ်ဘူး။ဒီတတိယလုံးလို့ဖြစ်နေ။ကြာပြီနဲ့တတိယလုံးလို့ဖြစ်လာ။ဒီဘွားကြီးရောနော်အလုပ်ကိစ္စရောဆိုပြီးကျန်ရင်းနေတာလေ။ဘွားဆက်လို့မရအောင်ဖြစ်မပြေဘူး။အများကြီးကတယ်လီနောမတော့လာမရဘူး။လူကရနဲ့တော့နေရတာဖြစ်တဲ့မူပြီးကြတယ်။ဒါကြောင့်တခုခုပြည့်စုံကြရင်တော့မလူကရနဲ့တော့နေရရင်ဘာမှမဖြစ်လို့ဘလုံးမဆက်ရလို့ညာဖြစ်တယ
်။အခုလိုဖုန်းလိုင်းတွေနဲ့အင်တာနက်လိုင်းတွေသုံးဆွဲမရတာနဲ့ပတ်သက်လို့ဆက်သွယ်ရေးကုမ္ပဏီတခုကိုဆက်သွယ်မေးမြန်းကြည့်ရမှာတော့ဆက်သွယ်ရေးကွင်းရဲ့လိုင်းတွေမြို့နယ်တစ်ခုလုံးလိုင်းကျနေတဲ့အတွက်ဖုန်းအင်တာနက်တွေအဆင်မပြေတာကိုပြင်ဆင်ဆောင်ရွက်နေရတာဖြစ်တယ်ဆိုပြီးတော့ပြန်လည်ဖြေကြခဲ့ပါလိမ့်။အခုလိုအင်တာနက်လိုင်းတွေဖုန်းလိုင်းတွေအသုံးပြုမရတဲ့အတွက်ဒေသခံတွေနဲ့တိုက်ပွဲတွေပိုပြီးတော့ပြင်းထန်လာမှာကိုစိုးရိမ်နေပြီးစစ်တပ်ဘက်ကလည်းညာတိုင်းလက်နက်ကြီးတွေနဲ့ပစ်ခတ်နေရတယ်ရှိတယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ်။ KNP နဲ့လိုပဲစကိုင်းတိုင်းထဲမှာဆိုရင်လည်းအာနာသိမ့်မှုနောက်ပိုင်းစကိုင်းတိုင်းမြို့ကြီးတွေဖြစ်တဲ့စကိုင်းမုံရွာရွှေဘူစတဲ့မြို့ကြီး၅မြို့ကလွင့်ရင်ကျန်တဲ့မြို့နယ်တွေမှာရွာတွေဘက်ကအင်တာနက်လိုင်းအမြန်နှုံးတွေကို4G အဆင့်ကနေ 2G အဆင့်ကိုရှော့ချခဲ့တာအခုဆိုရင်နှစ်နှစ်နီးပါးရှိသွားပြီဖြစ်ပါလိမ့်။မြန်မာနိုင်ငံမှာစစ်တပ်ကအာနာသိမ့်မှုနောက်ပိုင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းချက်လက်တွေကိုပိတ်ပင်ဟန်တာဖို့အင်တာနက်ဖုန်းလိုင်းတွေဖြတ်ချတာအနောက်ရှက်ပြည်ရာတွေပို့ပြီးတော့ကြုံလာရနေရကြောင်းဒီလိုဖိနှိပ်မှုတွေမလုပ်ဖို့ကုလသမဂ္ဂနဲ့လူ့ခွင့်အဖွဲ့တွေကတိုက်တွန်းပြောဆိုနေပါလိမ့်။မြန်မာနိုင်ငံဟာကမ္ဘာပေါ်မှာအင်တာနက်လွတ်လပ်ခွင့်မရှိတဲ့နိုင်ငံတစ်ခုအဖြစ်သတ်မှတ်ခံထားရတဲ့နိုင်ငံလေးဖြစ်ပါတယ်ရှင်။